ော်တာရှင်မြတ်ခင်ဗျာမကြာသေးမီအချိန်ကနိုင်ငံတကာမှမျိုးရိုးဗီဇ genetic ပညာရှင်များလေ့လာမှုအရဩစတြေးလျရဲ့ပထမဆုံးလူမျိုးတွေဟာလွန်ခဲ့တဲ့နှစ်ပေါင်း 5,000 ကျော်လောက်တည်းကရှိခဲ့တဲ့အတွက်ကမ္ဘာရဲ့သက်တမ်းအရှည်အကြာဆုံးယဉ်ကျေးမှုဖြစ်တာကိုတွေ့ရှိရတယ်လို့ဆိုပါတယ်။ဒါတော့မှဩစတြေးလျတွေအတော်များများကသူတို့ရဲ့ပထမဆုံးလူမျိုးတွေရဲ့ရာဇဝင်ကိုအနည်းငယ်သာသိရှိကြတယ်လို့ဆိုပါတယ်။2014ခုနှစ်က Reconciliation Barometer မှာပြနေတာကတော့ Aborigines နဲ့ Torres Strait ကျွန်းသားတွေရဲ့ယဉ်ကျေးမှုရဲ့ရာဇဝင်ကိုသိတယ်လို့ပြောဆိုတဲ့ဩစတြေးလျတွေက30ရာခိုင်နှုန်းသာရှိတယ်လို့ဆိုပါတယ်။ဩစတြေးလျရဲ့ဌာနေတိုင်းသားများက Aborigines နဲ့ Torres Strait ကျွန်းသားတွေကနေဆင်းသက်လာသူများဖြစ်ပြီး2011ခုနှစ်တကောင်စီရင်ကိုအခြေခံပြုကြည့်ရင်တော့နိုင်ငံတစ်ခုလုံးရဲ့လူဦးရေထဲမှာ300ခိုင်နှုန်းသာရှိတာကိုတွေ့ရတယ်လို့ဆိုပါတယ်။1988ခုနှစ်ကနေဥရောပတိုက်သားတွေဩစတြေးလျမှာအခြေချနေထိုင်ခဲ့တဲ့အဖြေရလတ်ကတော့အစင်လာရဒီနေမျိုးကိုပိုင်ဆိုင်သူများပေါ်ခွဲခြားတဲ့ဝါဒတွေတတိတန်းကြီးဖိလုတ်ခဲ့ပြီးဒါကသူတို့ရဲ့လူမှုအခွင့်အရေးနဲ့ဓလေ့ထုံတမ်းယဉ်ကျေးမှုနဲ့ဘာသာစကားတို့ပေါ်ကြီးမားစွာဖျက်ဆီးမှုများဖြစ်စေတယ်လို့ဆိုပါတယ်။ Gurang Gurang လူကြီးသူမ Richard Johnson ကသူတို့ဘိုးဘင်တို့ခေတ်ကကိုလိုနီအုပ်ချုပ်ခံရအချိန်ကအတွေ့အကြုံများကိုမှတ်မိတိုင်းနာကျင်မှုဖြစ်ရတယ်လို့ဆိုပါတယ်။သူတို့ရဲ့ဌာနေနိုင်ငံဖြစ်တဲ့ကွင်းစ်လန်ရဲ့တောင်အလယ်ပိုင်းကိုဥရောပတိုက်သားတွေခြေချတာနဲ့ဂျွန်ဆင်ရဲ့လူမျိုးနွယ်စုတစ်ခုလုံးနီးပါးသုတ်သင်ခံခဲ့ရပါတယ်။သူ့ရဲ့ဖိုးဟာအဲ့ဒီမျိုးဆက်တစ်ဆက်ရဲ့အသက်ရှင်လက်ရှိတဲ့နောက်ဆုံးမိသားစုဝင်တစ်ဦးဖြစ်ပါတယ်။၎င်းက
One of the chases that was perpetrated upon their people where they were hunted down and ran over to a place called Magul, which is a mountain.
ကျွန်တော်တို့လူတွေပေါ်ကျူးလွန်ပြီးလိုက်လံဖမ်းဆီးမှုတစ်ခုမှာမွန်ဂိုလို့ခေါ်တဲ့အရက်မှာလိုက်လံရှာဖွေခဲ့တာပါအဲ့ဒါကတောင်ကုန်းလို့ဖြစ်ပြီးသူတို့ပေါအောင်နေရပါတယ်ကျွန်တော်အဖိုးကိုသူ့ဦးလေးကခြုံအုပ်တစ်ခုအောက်မှာထားပါတယ်အဖိုးညူလန်းကိုသူကဒီခြုံအုပ်အောက်မှာပုံနေလို့ပြောပါတယ်မှောင်သွားပြီးအချိန်ကြာမှသူ့ကိုပြန်လာခေါ်ယူပါတယ်ဒါကြောင့်ကျွန်တော်တို့ကံကောင်းပါတယ်အဲ့ဒါသာမဖြစ်ခင်ကျွန်တော်ဒီနေ့ဒီနေရာမှာရှိမှာမဟုတ်ပါဘူးသူအသက်ခံရနိုင်ပါတယ်ခေါ်ယူသွားတာခံရနိုင်ပါတယ်သို့မဟုတ်တခြားကလေးတွေနဲ့အတူအဖွဲ့စည်းတစ်ခုကိုပို့ထားပြီးဥရောပတိုက်သားတွေလိုကြီးပြင်းလာရမှာဖြစ်ပါတယ်အဲ့ဒါသာဖြစ်ခင်ကျွန်တော်တို့ယာဇဝင်ကနောက်တစ်မျိုးလိုဖြစ်နေမှာပါညူလန်အသက်ရှင်ကြံရစ်တာကမိသားစုမျိုးဆက်တွေဆက်လက်ရှင်သန်နိုင်ဖို့အတွက်ဖြစ်လာပါတယ်ဒါပေမဲ့ဩစတြေးလျရဲ့ပထမဆုံးလူတွေအများစုလိုပါပဲမျိုးဆက်လိုက်ဂျွန်ဆင်ရဲ့မိသားစုတွေဟာဖိနှိပ်ချုပ်ချယ်တဲ့ဝါဒတွေကြားမှာရှင်သန်လာခဲ့ရတာဖြစ်ပါတယ်။1869ခုနှစ်ကနေ1910ခုနှစ်ကြားကာလတွေမှာကာကွယ်မှုဝါဒလို့ခေါ်တဲ့ဥပဒေတွေကိုပြည်နယ်6ခုကလုံးဆောင်ခဲ့ပါတယ်။အဲ့ဒီဥပဒေတွေက Aborigines သွေးအပြည့်အဝရှိသူနဲ့ကာဗျားကလေးတွေပေါင်းစည်းစေပြီးသူတို့ကိုသီးခြားခွဲထုတ်ဖို့ရည်ရွယ်လှောက်ဆောင်ခဲ့တာဖြစ်ပါတယ် Stolen Generation ကိုယူခံရတဲ့မျိုးဆက်လူသိရှိရပြီး Original သွေးတစ်စိတ်တစ်ပိုင်းပါရှိတဲ့ကလေးတွေကိုမိသားစုတွေစီကခွဲထုတ်ယူပြီးအဖွဲ့အစည်းသို့မဟုတ်မွေးစားတဲ့အိမ်တွေကိုပို့ရင်းဖြင့်ဥရောပတိုက်သားဇယိုက်တွေရလာအောင်လှောက်ဆောင်တာဖြစ်ပါတယ် Aboriginal နဲ့ Torres Strait ကျွန်းသားတွေဘယ်မှာနေမဲပြည်သူနဲ့အင်ထောင်ပြုမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုလှုပ်ဆောင်ဖို့ပြည်내အစိုးရမှအာဏာအပြည့်အဝရှိပါတယ်။1980ခုနှစ်အထိဌာနေတိုင်းသားစကားပြောတာကိုကျေပြန့်စွာဒါစီပိတ်ပင်ခဲ့ပါတယ်။ဥရောပတိုက်သားတွေလာရောက်မနေထိုင်ခင်ကနိုင်ငံရဲ့ပထမဆုံးလူမျိုးတွေပြောတဲ့ဘာသာစကားက250ခန့်ရှိခဲ့ပါတယ်။မကြာမီက Productivity Commission ရဲ့ Overcoming Indigenous disadvantage အစီရင်ခံစာမှာတွေ့ရှိရတာကတော့2012ခုနှစ်ရောက်တဲ့အခါမှာဌာနေတိုင်းသားဘာသာစကား120ကအသွင်မျိုးမျိုးနဲ့ကျန်ရှိခဲ့ပြီးတော်များများကပျောက်ဆုံးဖို့အန္တရာယ်ရှိနေပြီးအဲ့ဒီထဲကဘာသာစကား73ခုကနေ18ခုလောက်သာဆက်လက်၍အသုံးပြုနေတယ်လို့ဆိုပါတယ် Uncle Johnson က
They restricted our use of our languages. The speaking of language between individuals and in families, people weren't allowed to speak their language.
ကျွန်တော်တို့ရဲ့ဘာသာစကားအသုံးပြုတာကိုသူတို့ကန့်သတ်ချုပ်ချယ်ထားပါတယ်။တူးချင်းနဲ့မိသားစုတွေအကြားစကားပြောတာကိုပါ။သူတို့ကိုဖယ်ရှားယူမှာကိုကြောက်ရွံ့လို့လူတွေကသူတို့ဘာသာစကားကိုမပြောရဲကြပါဘူး။ဒါကြောင့်ဘာသာစကားကိုတယောက်နဲ့တယောက်ကြားပြောဆိုတာကိုချုပ်ထိန်ထားတာကဘလောက်ထိဖြစ်လာလဲဆိုရင်ကျွန်တော်တို့ယဉ်ကျေးမှုသို့မဟုတ်လိုအပ်မှုနဲ့လိုအပ်ချက်တွေကိုမျက်မျှဝေနိုင်တဲ့လူတွေကြားရောက်လို့ရှိရင်သူတို့မမြင်နိုင်တဲ့နေရာပြီးတော့သူတို့မကြားနိုင်တဲ့နေရာမှာကျွန်တော်တို့သွားပြောရပါတယ်။ Desmond Purcell ဟာ Bundaberg ဒေသက Tarry Belong မြို့ရိုးကမြေပြင်နဲ့ပင်လယ်ပြင်ရဲ့အထင်းဖြစ်ပါတယ်။သူပြောတာကဌာနီတိုင်းသားများရဲ့ဘာသာစကားကိုဖြစ်စီဖြစ်တာနဲ့ပတ်သက်လို့ Aboriginal နဲ့ Torres Strait ဂျွန်သားတွေကယခုအချိန်ထိခွင့်လွှတ်နိုင်ဖို့အတွက်ရုန်းကန်နေရဆဲလို့ဆိုပါတယ် Aboriginal နဲ့ Torres Strait ဂျွန်သားတွေမှာမဲပေးခွင့်လူမှုဖူလုံရေးခန်းစားခွင့်ဖြစ်တဲ့ Pension နဲ့မိခင်ခန်းစားခွင့်တွေကို60ခုနှစ်နောက်ပိုင်းမှသာရရှိခဲ့ပါတယ်1962ခုနှစ် Federal ရွေးကောက်ပွဲကျမှသာဌာနီတိုင်းသားများပထမဆုံးအချိန်မဲပေးခွင့်ရရှိခဲ့ပါတယ်သို့တော်လည်းဒီမဲပေးရမှာနဲ့ပတ်သက်လို့ဌာနီတိုင်းသားများဒီပြောင်းလဲမှုတွေကိုသတိမပြုမိတဲ့အတွက်1984ခုနှစ်ကျမှသာအပြေအဝမဲပေးခဲ့ကြတယ်လို့ဆိုပါတယ်ပြည်내အတော်များများမှာ Aboriginal ရေးရာကိုကင်တွယ်တဲ့ဌာနရှိပြီးအဲ့ဒီဌာနကပဲဒေသရင်းအပင်များဒေသရင်းတရိတ်ဆန်များနဲ့တော်ရိုင်းတရိတ်ဆန်များကိုပါကန့်တွေ့ပါတယ်ဌာနီတိုင်းသားများကိုအစပိုင်းကသကောင်းစီရင်မှထဲသွင်းကောက်ခံခဲ့ခြင်းမရှိပါဘူးဒါက1962ခုနှစ်မှာဖီလုံးချွတ်ဆန္ဒခံယူမှုမှာ90ရာခိုင်နှုန်းကျော်ကထောက်ခံမဲပေးခဲ့တဲ့အတွက်နိုင်ငံရဲ့ပထမဆုံးလူမျိုးစုဟာနိုင်ငံရဲ့လူဦးရေအစိတ်ပိုင်းဖြစ်ပါဝင်လာခဲ့တာဖြစ်ပါတယ်အဲ့ဒါဖြစ်ခဲ့တဲ့အချိန်မှာUncle Richard Johnson ဟာအသက်16နှစ်သာရှိပါသေးတယ်။ကျွန်တော်တို့ကိုနိုင်ငံသားအနေနဲ့အသိမှတ်ပြုပြီးမဲပေးခွင့်ရခဲ့ပြီးဒါပေမဲ့သကောင်စီရင်ကောက်ခံမှုမှာ Aboriginal လူထုကိုအသိမှတ်ပြုပါဝင်မှုကိုအစိုးရကတရားဝင်မပေးခဲ့ဘူးလို့ Uncle Richard Johnson ကပြောဆိုပါတယ်။1969ခုနှစ်လူထုစန္ဒခံယူပွဲကအလဲအပြောင်းဖြစ်လာပြီး Aboriginal နဲ့ Torres Strait ဂျွန်သားတွေအပေါ်တရားဝင်ခွဲခြားမှုတွေအဆုံးသတ်ခဲ့တာဖြစ်ပါတယ်နောက်ထပ်နှစ်နှစ်ကြာမှသာပြည်내တွေအားလုံးမှာအကာအကွယ်ပေးမှုဝါဒအောက်က Aboriginal ကလေးတွေကိုခွဲထုတ်ယူနိုင်ခွင့်ဥပဒေကိုဖျက်ဆီးခဲ့ကြပါတယ်2008ခုနှစ်မှာရခိုင်ဝန်ကြီးချုပ် Kevin Rudd က Stolen Generation မှာလူတွေကိုအစိုးရအနေနဲ့တရားဝင်တောင်းပန်ခဲ့ပါတယ်1962ခုနှစ်အစောပိုင်းက Red Fern Park မှာLabor ခေါင်းဆောင်တဦးဖြစ်တဲ့ Paul Keating ပြောတာကိုဒီနေ့ထိ Richard Johnson ကဝေါ်တဝါမှတ်မိသေးတယ်လို့ဆိုပါတယ်။ Mr. Keating ရဲ့မိန့်ခွန်းတဲကကောက်နှုတ်ချက်က
We took the traditional lands and smashed the traditional way of life. We brought the diseases and the alcohol. We committed the murders. We took the children from their mothers.
ကျွန်တော်တို့ရိုးရာမြေတွေကိုသိမ်းယူပြီးရိုးရာနေထိုင်မှုလမ်းတွေကိုရိုက်ချိုးခဲ့တယ်။ကျွန်တော်တို့ယောဂါတွေနဲ့အရက်တွေယူလာပေးတယ်။ကျွန်တော်တို့လူသတ်မှုတွေကျူးလွန်ခဲ့တယ်။ကျွန်တော်တို့သူတို့မိခင်တွေစီကကလေးတွေကိုယူသွားပါတယ်။အစောပိုင်းမှာအခြေချတဲ့ဥရောပသားတွေဩစတြေးလျရဲ့ဌာနီတိုင်းသားများပေါ်တရားမျှတမှုမရှိတဲ့ဗေးဒဏ်များချရောက်စေခဲ့တာကိုမစ္စတာကီရင်းကဩစတြေးလျနိုင်ငံကြီးချုပ်တယောက်အနေနဲ့ပထမဆုံးအချိန်ထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်တရားဝင်ပြန်လည်ပေါင်းစည်းရေးလှုပ်ဆောင်မှုကရာစုနှစ်2000မှာလူတသန်းကျော်ကပြန်လည်ပေါင်းစည်းရေးကိုထောက်ခံတဲ့အနေနဲ့ဆစ်ဒနီဟာဘာဘရစ်ကိုဖျက်လျှောက်ပြီးနောက်ထပ်သမိုင်းမှတ်တိုင်တစ်ခုကိုစိုက်ထူနိုင်ခဲ့ပါတယ် Reconciliation Australia ကို2000နှစ်တစ်ခုနှစ်မှာထူထောင်ခဲ့ပြီးဒီအဖွဲ့ကနိုင်ငံရဲ့ပထမဆုံးလူတွေနဲ့တခြားဩစတြေးလျတွေကြားမှာပြန်လည်ပေါင်းစည်းဖို့အတွက်ပံပိုးတဲ့နေရာမှာဥဆောင်ခဲ့တဲ့အဖွဲ့တစ်ခုဖြစ်ပါတယ်အဖွဲ့ရဲ့ CEO Justin Mohammed ပြောတာကတော့ Sydney Harbour Bridge ပေါ်မှာချီတက်ခဲ့မှုကနေဖြစ်ပေါ်လာတဲ့ရိုက်ခတ်မှုတွေကသိသာမှုရှိတယ်လို့ဆိုပါတယ်။ယခင်ကမှားယွင်းခဲ့မှုတွေကိုပြန်လည်မှန်ကန်အောင်လုပ်ဖို့အတွက်အဖွဲ့အစည်းတွေ၊စီးပွားရေးလုပ်ငန်းတွေ၊လူမျိုးစုအဖွဲ့တွေ၊ရှိရာနီးပါးကသူတို့ကိုယ်ပိုင်နီးလန်းနဲ့ပြန်လည်ပေါင်းစည်းမှုလှုပ်ဆောင်တဲ့အစီအစဉ်တွေကိုလွန်ခဲ့တဲ့ဆယ်စုနှစ်အတွင်းမှာပြုလုပ်ခဲ့ကြပါတယ်။ဒါပေမဲ့သတင်းဌာနတွေရဲ့မကြာခဏအပြစ်သဘောဆောင်တဲ့သတင်းပေးချက်တွေကလူတွေရဲ့ယုံကြည်မှုကိုပြပြားစေတယ်လို့ Desmond Purcell ကဆိုပါတယ်။ပုံမဆက်သွယ်မှုကဒီအတားအဆီးတွေကိုဖယ်ရှားနိုင်မယ်လို့ Desmond Purcell ကဆိုပါတယ်။၎င်းက
get out and meet a couple, ask about our culture and don't be scared or standoffish, and you know, like every race you might run into a few bad ones, but majority of us are good. Yeah, get out there and try and immerse yourself in the culture.
အပြင်ထွက်ပြီးအနေငယ်သွားတွေ့ပါကျွန်တော်တို့ရဲ့ယဉ်ကျေးမှုကိုမေးပါပြီးတော့မကြောက်ရွံ့ပါနဲ့သို့မဟုတ်ခက်စိမ့်စိမ့်မနေပါနဲ့ဘယ်လူမျိုးမှမဆိုစိုးတဲ့လူတချို့ကိုတော့ကြုံတွေ့ရမှာပါဒါပေမဲ့ကျွန်တော်တို့အများစုကကောင်းပါတယ်ဟုတ်ပါတယ်အဲ့ဒီကိုသွားပြီးရင်ကျေးမှုထဲမှာသင်နှိမ့်မြုပ်ကြည့်ပါပြီးတော့သင်တို့ရဲ့ဓလေ့ထုံတမ်းတွေကိုကျွန်တော်တို့ပေါ်ထိုးသွင်းဖို့မလုပ်ပါနဲ့သင်သိပါတယ်ကျွန်တော်တို့မှာကိုယ်ပိုင်ရှိပါတယ်သင်တို့ပေါ်မှာလည်းဘာကူမှကျွန်တော်တို့ထိုးသွင်းဖို့မလုပ်ပါဘူးသောတာရှင်များခင်ဗျာနိုင်ငံရဲ့ပထမဆုံးလူမျိုးသို့မဟုတ်ဩစတြေးလျရဲ့ဌာနီတိုင်းသားများဟာကမ္ဘာရဲ့အခြားရှိဆုံးရှင်သန်လျက်ရှိတဲ့လူမျိုးရင်ကျေးမှုဖြစ်ပါတယ်ဒါကြောင့်ကဘာမှာလူတွေများလာလို့တဖြည်းဖြည်းသစ်တော်ညက်သရဝါတွေလိုပဲဒီလူမျိုးဒီရင်ကျေးမှုသာပျောက်ဆုံးသွားမယ်ဆိုရင်ဩစတြေးလျအတွက်သာမဟုတ်ပဲကဘာတစ်ခုလုံးအတွက်ပါဆုံးရှုံးမှုဖြစ်မှာမဟုတ်လူတိုင်းအားလုံးဝိုင်းဝန်းနားလည်အောင်စူးစမ်းကြပါရန်ဆိုအောင်ရင် SPS သတင်းဌာနကအေမီချီဝင်းဝမ်ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။